အိန္ဒိယနိုင်ငံမှာတော့ဒီနေ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ8466ထပ်မင်းရှိတာကြောင့်နေစဉ်ကူးစက်မှုနှုန်းနောက်ထပ်အများဆုံးဆန်းကျင်တင်ခဲ့ပါတယ်။ဒါကြောင့်အခုဆိုရင်အိန္ဒိယနိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံသူ36000ကျော်ကျော်နဲ့သေဆုံးသူ4800ကျော်ရှိသွားခဲ့ပြီဖြစ်ပြီးတော့ကူးစက်သူရောသေဆုံးသူအရေအတွက်ပါပြည်နိုင်ငံထပ်ပိုများသွားပြီဖြစ်ပါတယ်။ကူးစက်သူအများစုကလူရည်ထူထပ်တဲ့မြို့တွေမှာဖြစ်ပေမဲ့အခုခါမှာတော့မြို့တွေမှာသွားပြီးအလုပ်လုပ်နေတဲ့သူတွေဟာအလုပ်ပြုတ်ပြီးတော့သူတို့ရဲ့ရက်ရွာတွေကိုပြန်ကြတာကြောင့်နိုင်ငံအရှေ့ပိုင်းကစင်းရတဲ့ပြည်နယ်တွေမှာလည်းကူးစက်မှုတွေတိုးလာနေပါတယ်။ထိုင်းနိုင်ငံမှာတော့အာဏာပိုင်တွေကကန့်သတ်ချက်တွေကိုနောက်ထပ်ဖြေလျှော့တာတွေလှုပ်ဆောင်လာနေပြီးတော့ရုပ်ရှင်ယုံတွေ၊ပြဿနာယုံတွေ၊တရိတ်ဆန်ယုံတွေနဲ့ငါးပြားတိုက်တွေကိုတလှနေကစပြီးတော့ဖွင့်လှစ်နိုင်ပြီလို့ပြောပါတယ်။ဒါပေမဲ့လူဦးရေအကန့်အသတ်နဲ့ဝင်ဝင်ပြီးမှဖြစ်ပြီးတော့ရုပ်ရှင်ယုံတွေအနေနဲ့လူနေရာထပ်မပိုဘဲခွင့်ပြုနိုင်ပြီးတော့လင်မယားတွေကလွယ်ပြီးခြံတဲ့သူတွေအနေနဲ့တယောက်နဲ့တယောက်ခက်ခော်ခါထိုင်ကြမှာဖြစ်ပါတယ်။ဒါပြင်နေခန်းတွေ၊လေ့ကျင့်ခန်းလုပ်တဲ့အားစားယုံတွေနဲ့တခြားအားစားခွင့်တွေလည်းဖွင့်ဝင်ပေးလိုက်ပြီဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းလူတွေကိုအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ထုတ်ထားတာတွေကိုစတင်ဖြေလျှော့လာနေပြီးတော့လာမယ့်တနင်္လာနေ့ကစပြီးတော့အများပြည်သူတွေယူပို့ဆောင်ရေးလုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းပြန်လည်စတင်မှာဖြစ်ပြီးခက်ခော်ခွာနေကြဖို့နဲ့နှာခေါင်းစည်းမျက်နှာဖုံးတွေတက်ဆင်ဖို့လိုတယ်ဆိုပြီးတော့ပြောထားပါဗျ။ဖိလစ်ပိုင်မှာဒီနေ့ဗိုင်းရပ်စ်ကူးစက်ခံသူ539ယောက်ရှိပြီးတော့60ရာခိုင်နှုန်းကမနီလာမြို့ကဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကတချို့ဒေသတွေမှာတော့ဗိုင်းရပ်စ်ကြောင့်ပိတ်ထားတဲ့ပလီတွေပြန်ဖွင့်လိုက်တာကြောင့်မွတ်စလင်တွေဒီနေ့မှာပလီသွားပြီးတော့ဝတ်ပြုခဲ့ကြပါတယ်။ဒါပေမဲ့ကလေးတွေကိုခွင့်မပြုထားပဲလူတွေအနေနဲ့ကန်းစားချက်တွေနဲ့ညီခက်ခေါ်ခွာနေပြီးတော့နှာခေါင်းစည်းမျက်နှာဖုံးတွေတက်အောင်ရဲနဲ့စစ်တပ်တွေကိုပလီတွေမှာချထားပါတယ်ခင်ဗျာ။